ကချင်ပြည်နယ်မြစ်ကြီးနားမြို့မှာတမရတော်သားနဲ့အရသားတွေကြားရုံရင်ဆန်ကပ်ဖြစ်ပွားခဲ့ရာကတနက်ထိမှန်ပြီးចောင်းသားတူဦးတည်ဆုံးခဲ့ရမှုနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့အတွက်ကချင်ပြည်နယ်ဒီမိုကရေစီပါတီကတောင်းဆိုလိုက်ပါတယ်။ဒီတည်ဆုံးမှုနဲ့ပတ်သက်ပြီးပြစ်ခတ်သူတမရတော်သားကိုရဲစခန်းကထိန်းသိမ်းထားပြီးဥပဒေအရအေးအေးယူဆောင်ရွက်နေတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေတွေကိုတော့ VOA သတင်းနောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့မြစ်ကြီးနားမြို့တီရန်ရက်ကွက်မှာတနင်္လာနေ့ည9နာရီခွဲအချိန်ကတမရော်သားနဲ့အရက်သားတွေကြားရုံးရင်ဆန်ခတ်ဖြစ်ပွားခဲ့ရကအသက်16နှစ်အရွယ်မောင်ကွန်ဆိုင်အောင်တနက်ထိမှန်တည်ဆုံးခဲ့တာဖြစ်ပါတယ်ဒီတည်ဆုံးတာနဲ့ပတ်သက်ပြီးကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကအခုလိုတောင်းဆိုပါတယ
်တရားဥပဒေစိုးမိုးရတဲ့လုံခြုံရေးကောင်မွန်တမတ်သားကိုလိုရတာဒီလုံငယ်ကြီးအနေနဲ့အတင်းနဲ့ဆိုတာလည်းဆိုရဲချွရှိတယ်။နောက်အခုဝန်ထမ်းတရားလည်းဒါဟိုစီကံလိုက်လာတဲ့လူတွေချုပ်ပေါက်တယ်သူတွေရှိတယ်ဆိုတော့ဒီလူအသက်တွေကြောက်ကုန်တာဟိုသာတော့ဒုက္ခရောက်တာပါပြည်သူတွေ။ဒါကြောင့်လို့ကျွန်တော်ကတော့အဲ့လိုပြည်သူတွေဒုက္ခရောက်တာဆက်မှပြမဖြစ်စေချင်ဘူးလေ။ဒါကြောင့်မလို့ဒီအနာပိုင်တွေကိုကျွန်တော်ကထင်ကြတာပါ။ဒါအနာပိုင်တွေနဲ့ပုံရအကျကျမှမလုပ်ရဘူး။ဒီလိုပြည်သူတွေရဲ့အသက်ဒီအန္တရာယ်ကြောင့်ကျုံရဲကိုအမှဆန်ကျပေးနေဖို့တောင်းဆိုတာပ
ါနိုင်ငံရေးအရာပြုပြင်ပြောင်းလဲရေးကိုဆောင်ရွက်ပြီးငင်းချမ်းရေးကိုဥတည်နေချိန်မှာဒေတာတွင်တည်ငင်ဖို့အရေးကြီးကြောင်းလဲသုံးသပ်ပါတယ
်ဒါဒီပြောင်းလဲအသက်တာရုပ်ကံလုပ်ရှာနေလုပ်ဆောင်နေတဲ့အချိန်ငင်းချမ်းရေးကိုဥတည်နေတဲ့အချိန်မှာဒေတာတည်ငင်ရအင်တာရှိပါပါတယ်ဒီဒေတာတည်ငင်ရကိုဒါကျွန်တော်ကဒီပြက်ပွက်မှုရှိလို့ရှင်တော့ဒါကကျွန်တော်ရှေ့ကိုလမ်းနဲ့ချက်လမ်းနဲ့တတ်သားနဲ့တွန်းသားနိုင်တယ်
KSDP ပါတီအနေနဲ့အ мян ဆုံးအမှုမှန်ဖော်ထုတ်ပြီးတရားမျှတမှုရှိအောင်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုကြောင်းလည်းထုတ်ပြန်ကြေညာထားပါတယ်။မွန်ကွန်ဆိုင်အောင်တည်ဆုံးတာနဲ့ပတ်သက်ပြီးပြစ်ခတ်သူတမရော်သားကိုဖမ်းဆီးထားကြောင်းမြစ်ကြီးနားမြို့အမှတ်1ရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ
်။ကျွန်တော်တို့ဒီမြစ်ကြီးနားရဲစခန်းမှာတော့ဒီ60ပါမ11/2016ပြင်မှုပေါ်မှာ300လေးနဲ့ရေးယူတာပါ။
ဒီအကင်းဖြစ်ပွားတာနဲ့ပတ်သက်ပြီးဒီလ20ရက်နေ့ည9နာရီအချိန်လောက်မှာအမျိုးသမီး2ယောက်နဲ့အမျိုးသား2ယောက်ကသူတို့ကိုလူ10ယောက်ကလိုက်လံနှောက်ယှက်တာကြောင့်ဗလာမင်းချင်းတရားမှာလူကြုံရေးတာဝန်ယူနေတဲ့ထောက်ပံ့ရေးတပ်ခုနှစ်ခွန်ထံကိုအကူအညီတောင်းခံခဲ့ကြောင်းအကူအညီတောင်းလာသူတွေကိုဒုတက်ချက်နဟီခင်တန်နဲ့တပ်သားမောင်မောင်တို့ကလိုက်လံပို့ဆောင်ရမှာတီရာရက်ကွက်တခင်နက်ဖေလမ်းနဲ့အမှတ်လေးတီရာလမ်းတောင်မှာစိုက်ကယ်ဓာတ်စီဖြည့်စင်နောက်မှလိုက်လာတဲ့လူငယ်10ဦးကတပ်သား2ယောက်ကိုဝိုင်းဝန်းထိုးကျိတ်ပြီးတသားမောင်မောင်ကင်ဆောင်ထားတဲ့တနက်ကိုလူယူတာကြောင့်တနက်ပစ်ဖောက်ရာကနေလူငယ်တဦးတေဆုံးရာကြောင့်ရဲမှတ်တမ်းမှာပေါ်ပြပါတယ်အခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးပြောဆိုတာတွေအမျိုးမျိုးရှိနေကြောင်းလည်းမြစ်ကြီးနားဒေသခံတဦးကပြောပါတယ
်ဖြစ်စရာကအမျိုးမျိုးဖြစ်နေတာရေးတွေကပြောတာတော့တမျိုးပြည့်ဘောကပြည့်နေချင်းနေပြောတာတမျိုးအဲ့ဒီမျိုးဖြစ်နေဒီနေ့ချင်းနဲ့ပြောရမနေ့အဲရှိရောက်ဆိုတော့ရှိရောက်တော့မဟုတ်ဘူးလေမရောက်သေးဘူးအဲ့လိုပြော
ဒီနေ့နေကင်းနှစ်နာရီကျော်ကတေဆုံးသူရဲ့ရုပ်အလောင်းကိုရင်ခွဲရုံကနေကျွမင်တာရက်ွက်ရှိသူ့နေအိမ်ကိုတည်ဆောင်ရမှာယာနဲ့ခြေရဲ့ပြည်သူတွေလိုက်ပါပို့ဆောင်ပြီးဒီတက်ဖြတ်မှုကိုစန့်ကျင်ကန့်ကွက်ကြောင်းဆန္ဒထုတ်ဖော်တာတွေရှိခဲ့ပါတယ်